Ramis.
မင်္ဂလာညနေခင်းပါသောရရှင်နေဒီနေ့တာမောပန်းပြေးကြပါလေလားခင်ဗျာ VOA အမေရိကန်နိုင်ငံ2018ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ Washington DC မြို့တော်ကနေလိုင်းတွင်မီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်မတင်ကြီးထိုက်ပါရှင်တောင်အဖရိကသမ္မတဂျက်ကော့ဇူမာကိုနိုင်ငံခေါင်းဆောင်အဖြစ်ကနေဖိရှားချောင်းကိုတော့ ENC ပါတီခေါင်းဆောင်တွေကြီးညာမယ်လို့ခန့်မှန်းထားကြပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ခုတို့ဒီကနေ့အပြစ်ခတ်ရဲစေးရေးစာချုပ်မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်တဲ့တွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။NCA ပြည်အစာချုပ်မှာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့နေပြည်တော်မှာဒီကနေ့လက်မှတ်ထိုးလိုက်ကြပြီဆိုပေမဲ့လက်တွဲပေါ်ဖြစ်တဲ့ ANC ရခိုင်အမျိုးသားကောင်စီကတော့ ANC NCA လက်မှတ်ထိုးမဲ့အကြံကိုနောက်ဆုတ်လိုက်ပါပြီ
ကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေရှာပေးတဲ့သူတို့ရဲ့ condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့ data ရှိတယ်ဒါပေမဲ့အစိုးရကလက်ခံနေကြည့်တဲ့အချိန်မှာ
ANC ရဲ့ပြောခွင့်ရဦးထွန်းစောပြောကြားသွားတာပါဒီအကြောင်းနဲ့အတူနေပြည်တော်က NCA လက်မှတ်ထိုးပွဲအခြေအနေထူးခြားချက်တွေကိုဆက်သွယ်မေးမြန်းချက်နဲ့ကုလသမဂ္ဂလူညုံရေးကောင်စီမှရိုဟင်ဂျာဒုက္ခသည်ပြန်လာရေးနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးပွဲကျင်းပမယ်အကြောင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်တင်ကြည့်ထိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
။အာဖရိကမြို့သားကွန်ဂရက်စ်ပါတီ ANC ခေါင်းဆောင်တွေကဒီကနေ့အင်ကာနေ့မနက်ပိုင်းမှာသတင်းစာရှင်းလင်းပွဲတည့်ကျင်းပမှာဖြစ်ပြီးပြဿနာပေါင်းစုံတက်နေတဲ့တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုနိုင်ငံခေါင်းဆောင်အဖြစ်ကနေဖယ်ရှားချောင်းဆုံးဖြတ်ချက်ကိုကြီးညာမယ်လို့ခန့်မှန်းထားကြပါတယ်။ ENC ပါတီရဲ့အမှုဆောင်ကော်မတီကမြို့တော်ပရီတိုရီယာမှာ73နိုင်ကြီးကြားတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့အင်ကာနေ့မိုးမလင်းခင်မှာပဲသမ္မတဇူမာကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တာလို့သတင်းဌာနတွေကဖော်ပြနေကြပါတယ်။မြို့တော်ပရီတိုရီယာမှာဆွေးနွေးပွဲရှိကြီးလုပ်နေချိန်မိနစ်တနည်းလာနေညပိုင်းမှာ ENC ပါတီရဲ့ဥက္ကဋ္ဌကသမ္မတဇူမာနဲ့တီးတန့်တွေ့ဆုံခဲ့ပြီးတဲ့နောက်အခုဆုံးဖြတ်ချက်ကိုချမှတ်ခဲ့ပုံရပါတယ်။သမ္မတဇူမာနှုတ်ထွက်ဖို့ကော်မတီက48နာရီအချိန်ပေးထားတဲ့အကြောင်းနိုင်ငံပိုင်သတင်းဌာန SABC ကအစောပိုင်းသတင်းမှာပြောဆိုပါတယ်။အရှုပ်တော်ပုံအနေနဲ့နာမည်ပြက်နေတဲ့သမ္မတကိုယာရုကနှုတ်ထွက်ဖို့ညှိနှိုင်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်သူ့ကိုဖယ်ရှားဖို့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလကသမ္မတရဲ့စနီးဟောင်းနကူဆန်ဇနာကိုအနိုင်ရပြီး ENC ပါတီအကြီးအကဲဖြစ်မစ္စတာရာမာဖိုစာတာဝန်ယူပြီးနောက်ပိုင်းအသက်85နှစ်အရွယ်သမ္မတဇူမာယာရုကဆင်းပေးဖို့ဖိအားပေးမှုတွေတိုးလာခဲ့တာဖြစ်ပါတယ်။နိုင်ငံရေးရှုပ်ထွေးနေတဲ့အချိန်နေကြောင်းပြီးခဲ့တဲ့သတင်းဘက်ကပါလီမန်မှာသမ္မတဇူမာနှစ်ပတ်လည်နိုင်ငံတော်အခြေပြမင်ကွန်းပြောဖို့ကိုလည်းပယ်ဖျက်ခဲ့ရပါတယ်ရှင
်။ Israel စစ်သားတွေကိုပားရိုက်ခဲ့တဲ့ Palestine မိန်ကလေးကိုဒီနေ့စစ်ခုံရုံးတင်စစ်ဆေးခဲ့ပါတယ်။ဣသရေလစစ်သားနှုတ်ကိုပားရိုက်လက်သီးနဲ့ထိုးခဲ့တဲ့ပါလက်စတိုင်းသူအဟက်ချာမီမီကိုဂျေရုဆလင်နောက်ဘက်ကန်ကစစ်ခုံရုံးကိုတင်ခဲ့ရမှာသူမအလာတဲ့ခီးမှာသတင်းမီဒီယာတွေကစုပုံရောက်ရှိလာခဲ့ပါတယ်။ဒီဇင်ဘာလတုန်းကသူမရဲ့နောက်ဘက်ကန်ကအိမ်အပြင်ဘက်မှာဒီစစ်သားတွေနဲ့ရုံရင်ဆန်ခတ်ဖြစ်ခဲ့တဲ့ဗီဒီယိုခွေထွက်လာပြီးနောက်ပိုင်းရက်တွေထဲမှာတမီမီအဖမ်းခံခဲ့ရတာပါ။တမီမီရဲ့ဖခင်ကတော့သူ့သမီးအနေနဲ့မျှတတဲ့တရားရင်ဆိုင်မှုရမယ်လို့တန်တရားရှိနေပါတယ်။ဘာလို့လဲဆိုတော့ဣသရေလစစ်တပ်နဲ့ပတ်သက်နေတာဖြစ်လို့သူကပြောခဲ့ပါတယ်။တကယ်တော့ဣသရေလပြောင်းရွှေ့အခြေချမှုတွေကိုဆန့်ကျင်တဲ့အနေနဲ့ဒီအနောက်ဘက်ကဒေသမှာပါလက်စတိုင်းတွေကဆန္ဒပြနေခဲ့စဉ်ဣသရေလဘက်ကစစ်သားတွေကိုဒီအနောက်ဘက်ကမှခြားထားခဲ့ရကနေအခုလိုပါရိုက်မှုဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ထက်လွတ်တော်မှလွှဲမှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုအပေါ်ကြေကြေပြန့်ပြန့်ဆက်ပြီးဆွေးနွေးဖို့မနေ့တနင်္လာနေ့နှောင်းပိုင်းမှာအာလုံနီပါတို့မဲခွဲအတည်ပြုခဲ့ကြပါတယ်။နောက်ဆုံးမူကြမ်းအဖြစ်လွှတ်တော်မတ်တီရဲ့မျှော်လင့်ချက်တွေမှာတော့ပါတီချင်းနှစ်ရက်ကြာအကြီးအကျယ်ကွဲပြားမှုတွေရှိနေကြပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင်ကတော့ဒီမိုကရက်တစ်ကိုစိန်ခေါ်တဲ့လေးသံမျိုးနဲ့ပြောဆိုသွားပါတယ်။အလုပ်ဖြစ်မဲ့ဖြည့်ရှင်းချက်တစ်ခုထွက်လာရေးအတွက်စ조사ဖန်ဆာဆွေးနွေးဖို့အချိန်ရောက်လာပြီးဆိုလိုတာကအထက်လွှတ်တော်ကအတီးပြုတ်ပေးနိုင်မဲ့အောက်လွှတ်တော်ကအတီးပြုတ်ပေးနိုင်မဲ့နောက်သမ္မတကလက်မှတ်ထိုးမဲ့သဘောတူညီချက်မျိုးကိုရှာဖွေကြဖို့ဖြစ်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကပြောဆိုခဲ့တာပါလွှဲမှုကြီးကြပ်ရေးစနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲရမယ့်နေရာမဟုတ်သလိုလုပ်ရမယ့်အချိန်လည်းမဟုတ်တဲ့အကြောင်းကွဲပြားမှုတွေသိမရှိတဲ့ဥပဒေချမ်းတစ်ခုအတွက်လုပ်ရမယ့်အချိန်ဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ် ကလေးဘဝမှာအမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်ရှိလာကြတဲ့တိုင်းနဲ့ချီတဲ့လူငယ်ရွှေပြောင်းဝင်ရောက်သူတွေအရင်နောက်ဆုံးသတ်မှတ်ချိန်နီးကပ်လာတာနဲ့အတူလွတ်တော်တွင်မှလည်းရက်ပေါင်းများစွာအခြေအနေဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson က IS Islam စစ်သွေးကြွတွေကိုလုံးဝအမြင့်ပြုတ်သွားတဲ့အထိအလေးထားဆက်တိုက်သွားဖို့လိုနေသေးတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒီ IS စစ်သွေးကြွတွေကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေကသူတို့အရင်ထိန်းချုပ်ခဲ့တဲ့နေရာပေါင်းများစွာကနေမောင်းထုတ်နိုင်ခဲ့ပြီးဖြစ်ပေမဲ့အခုလိုဆက်ချင်မုံပြဖို့လိုနေသေးကြောင်းဝန်ကြီးတေလာဆန်ကကူဝိတ်နိုင်ငံက conference တစ်ခုမှာပြောလိုက်တာပါအမေရိကန်ဦးဆောင်တဲ့လေကြောင်းစစ်စင်းရင်းနဲ့စစ်သွေးကြွတွေပေါ်ဗန်ဒိုင်းနဲ့လူသစ်စုဆောင်မှုလမ်းကြောင်းတွေကိုဖြတ်တောက်ရေးပါဝင်ဗတ်စုံချင်မုံရဲ့မဟာဗျူဟာချမှတ်လွှတ်ဆောင်ဖို့2014ခုနှစ်တုန်းကအမေရိကန်ကဖွဲ့ပေးခဲ့တဲ့မဟာမိတ်နိုင်ငံတွေအနေနဲ့ကူဝိတ်နိုင်ငံမှာဒီ conference ကိုကျင်းပနေတာဖြစ်ပါတယ်ဝန်ကြီးတေလာဆန်ကဒီ IS စစ်သွေးကြွအဖွဲ့အနေနဲ့ဒီ data ရင်းနဲ့အမေရိကန်နိုင်ငံတွေအပြင်ကဘာတစ်ခုလုံးရဲ့တည်ငြိမ်မှုတွေအပေါ်မှာပါပြင်းပြင်းထန်ထန်ဆက်ချင်းချောင်းနေတဲ့ဖြစ်တယ်လို့ထုတ်ပြောလိုက်ပါရတယ်။ဝန်ကြီးတလက်ဆန်ကဆက်ပြီးဒီစစ်သွေးချွာတွေအနေနဲ့အရင်2004ခုနှစ်ကစပြီးထိန်းချုပ်နိုင်ခဲ့တဲ့သူတို့နယ်မြေ68ရာခိုင်နှုန်းကိုလက်လွတ်ပေးလိုက်ရပြီဖြစ်ပေမဲ့အခုဖြစ်လာတဲ့ချင်းချောင်းမှုကနောက်ပုံစံတစ်မျိုးနဲ့ဖြစ်လာတာလို့ဆိုပါရတယ်။ဝန်ကြီးတလက်ဆန်ကဆက်ပြီးအခု IS တွေကအီရန်နဲ့ဆီးရီးယားမှာပျောက်ကြားသဘုံထားမှုတွေလုပ်ဖို့ကြိုးပမ်းနေကြပြီးအာဖဂန်နစ္စတန်ဖိလစ်ပိုင်လီဗီးယားအနောက်အာဖရိကနဲ့တခြားနိုင်ငံတွေမှာတော့ခိုအောင်းနိုင်တဲ့နေရာတွေရှာနေကြတယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ်မှာမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။NLD အစိုးရလက်ထက်မှာတနိုင်ငံလုံးအပြစ်ရစာချုပ်မှာပထမဆုံးလက်မှတ်ရေးထိုးတဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေလည်းဖြစ်ပါတယ်။ဒီအဖွဲ့နှစ်ဖွဲ့တို့ NCA စာချုပ်မှာထပ်ပြီးလက်မှတ်ရေးထိုးလိုက်တာကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့အဖွဲ့အစည်း10ဖွဲ့ရှိသွားပြီလည်းဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးတဲ့ပွဲကတော့တမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ကြပါတယ်။အခုလို NCA စာချုပ်မှာနောက်ထပ်တိုင်းရင်းသားအဖွဲ့နှစ်ခုထပ်ပြီးပါဝင်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြိုဆိုကြောင်းပြောဆိုလိုက်ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံရဲ့ပြန်ကြားရေးတာဝန်ခံအာယာနီမနေရင်းကအခုလိုပြောဆိုပါတယ
်။ We welcome the signing today by two additional ethnic armed groups, the Nuemon State Party and the Lahu Democratic Union of the Nationwide Ceasefire Agreement.
ဝန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ်မှာလက်မှတ်ရေးထိုးလိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းဒီလိုလက်မှတ်ရေးထိုးလိုက်တာကရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းပါဝင်ပတ်သက်သူအလုံးလို့အနေနဲ့ဆက်ဆက်ဆွေးနွေးညှိနှိုင်းမှုအတွက်ခိုင်မာတဲ့ပိုင်းဖြတ်ချက်နဲ့အတူငြိမ်းချမ်းရေးအတွက်ရှေ့ဆက်ဆောင်ရွက်နိုင်ဖို့မြန်မာလူမှုအတိုင်းဝိုင်းအလုံးတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မယ်ဖက်ဒရယ်ပြည်ထောင်စုတရဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းမြန်မာဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာအမေရိကန်ကနှစ်စဉ်ဦးဆောင်လုပ်တဲ့ကိုဘရာဂိုးစစ်စင်ရေးလက်ကျင်ပွဲမှာမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဝင်ပါခွင့်မရဘဲဘေးကလိလာသူဖြစ်တာတက်ရောက်နိုင်တာပါလို့အမေရိကန်ဘက်ကရှော့ပေါ်ပြောလိုက်ပါတယ်။အရှိတောင်အရှမှာအကြီးမားဆုံးနိုင်ငံတကာစီးရေးလက်ကျင်မှုဖြစ်တဲ့ဒီကိုဘရာဂိုးရွှေမြောက်ဆစ်စင်ရေးမှာမြန်မာနိုင်ငံကအနှစ်စဉ်အခုလိုလိလာသူဖြစ်တက်ရောက်လာခဲ့ပေမဲ့ဒီနှစ်မှာတော့မြန်မာတပ်မတော်ဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်နေတယ်လို့ကြင်ကြဲလောင်လောင်ပထမဆုံးဆက်ဆွဲပြောခံရပြီးဝေဖန်မှုတွေကြီးလာချိန်မှာအခုလိုလျှော့ပြောခဲ့ကြတာပါမြန်မာတပ်မတော်ရရှိသုံးကိုဖိတ်ကြားထားတဲ့ဒီစီးရေးလက်ချင်ပွဲမှာထိုင်းနိုင်ငံဆိုင်ရာအမေရိကန်သက်မတ်ကြီးကလင်ဒေးဗစ်ကမြန်မာဗိုလ်မှူးတဦးပဲဖွင့်ပွဲတက်တာတွေ့ခဲ့တယ်လို့အတည်ပြုပေးလိုက်ပြီးမြန်မာနိုင်ငံအနေနဲ့ဘလို့လက်ချင်မှုမှာမှဝင်မပါပဲလေလာသူဖြစ်တာတက်ရောက်တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ American, Thai, တောင်ကိုရီးယား၊ဂျပန်၊တရုတ်ပါဝင်နိုင်ငံ၉နိုင်ငံကအဓိကပါဝင်ပြီးအင်အား1000ကျော်ရှိတဲ့ဒီစစ်ရေးလက်ချင်ကမ်းမှာလေလာခွင့်ရတဲ့10နိုင်ငံတည်းကတစ်ခုဖြစ်တဲ့မြန်မာအနေနဲ့ဒီလက်ချင်ကမ်းထဲမှာပါတဲ့လူသားချင်းစာနာမှုအကူအညီနဲ့သဘာဝဘေးဒဏ်ကူညီအပိုင်းကိုသာလေလာခွင့်ရမှာဖြစ်ပါတယ်။ အမေရိကန်လွှတ်တော်ဘက်ကမြန်မာတပ်မတော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေချိန်မှာအခုလိုအမေရိကန်တပ်တွေနဲ့အတူတွဲမရှိသင့်ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပင်ကုံစစ်ဌာနချုပ်ဘက်ကတော့အင်ရှင်ထိုင်းနိုင်ငံကသာမြန်မာနိုင်ငံကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ရှော့ပေါပြောလာခဲ့ပါတယ်ခင်ဗျာ
တန်ကိုရီးယားသမ္မတပတ်ဂွန်ဟေရာဒုကပြုတ်ချခဲ့ရတဲ့အထိအဂတိလိုက်စားမှုအရှုပ်တော်ပုံကြီးကိုဖြစ်စေခဲ့တဲ့သမ္မတဟောင်းရဲမိတ်ဆွေရင်းကိုထောက်နှံ20ချမှတ်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံဆိုလ်ဘဟိုခရိုင်တရားရုံးကနေဒီကနေ့အင်ကာနေမှာချွိုင်ဆွန်ဆေးကိုနိုင်ငံရေးရာမှာဝင်ရောက်နှောက်ယှက်မှုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါမစ်ချွိုင်ကိုဒေါ်လာ18သန်းနီးပါးကြီးလေးတဲ့ငွေဒဏ်ကိုလည်းတရားရုံးကချမှတ်ခဲ့ပါတယ်အသက်62နှစ်ရှိပြီဖြစ်တဲ့ချွိုင်ကအစိုးရယာရုတာဝန်မရှိဘဲနဲ့သမ္မတပတ်အပေါ်မှာလွှမ်းမိုးချုပ်ကန်ရုံနဲ့မဟုတ်ဘဲအယုံသွင်းထိမ့်ချုပ်ခဲ့တာလို့လည်းဆွဆဲခံထားရတာဖြစ်ပါတယ်။ဒါ့အပြင်သမ္မတနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုကိုအမျက်ထုတ်ပြီးလုပ်ငန်းကြီးတွေထံကဒေါ်လာ68သန်းလှူဒန်းလာစေဖို့အသုံးချခဲ့တယ်လို့လည်းဆွဆဲခံရပါတယ်ရှင်
။ Pacific ကျွန်းနိုင်ငံလေးတွန်ကာမှာပြင်းထန်တဲ့ဂီတဆိုက်ကလုန်းမုန်တိုင်းမြို့တော်တွေဝန်တိုက်သွားပြီးပျက်စီးတွေကိုစစ်ဆေးတွက်ချက်နေကြပါတယ်။မြို့တော်နာကူရာလူဖာကိုတနားကြီး125မိုင်နှုန်းနီးပါးအင်အားနဲ့မနေ့ကဝန်တိုက်ခဲ့တဲ့ဒီမုန်တိုင်းကြောင့်တစ်ပင်တွေကျွတ်ထွက်ကုန်ပြီးခေါင်းမိုးတွေလန်ထွက်ကာဓမီလန်းတွေပြတ်ပြီးရေတွေလည်းကြီးခဲ့ပါတယ်ဒီပျက်စီးတွေထဲမှာတွန်ကာကျွန်းနိုင်ငံလေးရဲ့သမိုင်းဝင်စာအုပ်ဖြစ်တဲ့လွှတ်တော်စာအုပ်လည်းပါသွားပြီးဟင်းသီးဟင်းရွက်ဆိုင်ခင်းတွေလည်းပျက်စီးသွားခဲ့ရပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bambi.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။ UNFC လက်နက်ကင်တပ်ပေါင်းစုတွေမှပါတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့နေပြည်တော်မှာ NCA အပြည့်အစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါပြီ။ဒီလက်မှတ်ထိုးဝဲအခမ်းအနားမှာအစိုးရဘက်ကတပ်ဖက်ကတိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့ဘက်ကအဓိကဘာတွေပြောဆိုကြသလဲလို့အဲ့ဒီပွဲကိုတက်ရောက်နေတဲ့ကျွန်တော်တို့ VOA သတင်းတောက်မမီခါကိုအစိုးရဘက်ကပဲဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။သူတို့ဘက်ကတော့သူတို့တောင်းဆိုတဲ့အချက်ရှိချက်ကိုသူတို့ညှိနှိုင်းတယ်ညှိနှိုင်းလို့အဆင်ပြေသွားလို့လက်မှတ်ထိုးတယ်ပေါ့နော်အဲ့ဒါပဲပြောပါတယ်ဟုတ်
ဆိုတော့ဒေါ်ဆန်းစုကြည်တို့တက်ချုပ်ဘူဂျုံမွေးမြောင်းလှိုင်တို့ရောဒီပွဲမှာဘာတွေပြောပါလဲခင
်ဗျ။သူကတော့ပြောသွားတာတော့ NCA လမ်းကြောင်းအတိုင်းပဲဒီငင်းငင်းကြီးကိုဆက်သွားမယ်ဆိုပြီးတော့ပြောတယ်။မြောက်ပိုင်းအဖွဲ့တွေကိုအတွက်လည်းသူတို့တကားဖွင့်လာတယ်။ဒါပေမဲ့ NCA လမ်းကြောင်းနဲ့ပဲဆက်သွားမှသူတို့လက်ခံမယ်ဆိုတဲ့သဘောမျိုးကိုမိန်ကုန်နေမှာသူတို့ပြောသွားတာမျိုးတော့ရှိပါတယ်ရှင်။
အဲ့တော့အခုကမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးနှစ်ဖွဲ့က NCA လက်မှတ်မထိုးခင်တုန်းကသူတို့ညှိနှိုင်းခဲ့ကြတဲ့အချက်ရှစ်ချက်စလုံးကပြည်လည်မှုရသွားတဲ့သဘောလားခင်ဗျဘယ်လိုရှင်းပြတာရှိပါလ
ဲသူတို့ပြောတဲ့သဘောကတော့NCA လက်မှတ်ထိုးတုန်းကအဲ့ဒီရှစ်ချက်ကိုသူတို့သဘောတူလိုက်တယ်ညှိနှိုင်းတဲ့အတွက်ရတဲ့အတွက်သူတို့လက်မှတ်ထိုးရယ်ပေါ့နော်နောက်တစ်ခုသူတို့ပြောသွားတာကတော့ UNFC အဖွဲ့မှာဒီနှစ်ဖွဲ့ကပြီးခဲ့တဲ့6ရက်နေ့တွေကထွက်ဖို့ဆိုပြီးတော့တင်ထားတယ်လို့ပြောပါတယ်ရှင်သူတို့ကတော့ဒီ UNFC အဖွဲ့ကနေပြီးတော့ထွက်မဲ့အလားလာတော့ရှိပါတယ်
ဟုတ်ကဲ့ဆိုတော့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်တို့ကအခုလက်မှတ်ထိုးပြီးဆိုရင်သူတို့အနေနဲ့ပထမဦးဆုံးလုပ်ရမယ့်လုပ်ငန်းစဉ်တွေကဘာတွေလို့သိရပါလဲ
။သူတို့ကတော့ပြောတာကတော့ဒီသူတို့အဖွဲ့စည်းအလိုက်နိုင်ငံရေးဆွေးနွေးပွဲကိစ္စတွေလုပ်ဖို့ရှိတယ်။အဲ့ဒါတွေလုပ်ပြီးတော့မှဒီငင်းငင်းကြီးညီလာခံကိုသူတို့တက်ဖို့ဆိုပြီးတော့စီစဉ်ထားမျိုးရှိပါတယ်။အဲ့တော့သူတို့ကလက်ရှိမှာတော့သူတို့ပြည်နယ်တွေမှာစုပေါင်းပြီးတော့နိုင်ငံရေးဆွေးနွေးပွဲလေးတွေလုပ်ဖို့အတွက်တော့သူတို့အခုစီစဉ်သွားမယ်ဆိုပြီးတော့ပြောသွားတယ်ပေါ့နော်အဲ့ဒါ press မှာကိုနိုင်အောင်မင်းကြီးကပြောသွားတာပါဟုတ
်ဟုတ်ကဲ့ဆိုတော့ UNFC ထဲမှာပါတဲ့ဒီရခိုင်မျိုးသားကောင်စီ ANC ကဒီ NCA မှာလက်မှတ်မထိုးတော့ဘူးလို့ကြေညာလိုက်တဲ့ခါကျတော့ဘာကြောင့်လက်မှတ်မထိုးနိုင်တဲ့အခြေအနေရောက်သွားရတယ်ဆိုတာကိုအစိုးရညီညာရေးကော်မရှင်ဘက်ကဘယ်လိုရှင်းပြတာရှိပါလဲ
သူတို့တရားဝင်ပြောသွားတဲ့ဥစ္စာကတော့ဒီ ANC နဲ့သူတို့ညှိနှိုင်းတယ်ညှိနှိုင်းတဲ့ဥစ္စာမှာဒီတစ်ခေါက်မှာပါဝင်လာဖို့အတွက်သူတို့တော်တော်လေးကိုညှိနှိုင်းခဲ့တယ်။၈လကြာလောက်ကိုညှိနှိုင်းခဲ့ပေမဲ့ပထမတော့အဆင်ပြေနေတဲ့မှာနောက်ဆုံးအချိန်မှာမှဒီတပ်ပိုင်းဆိုင်ရာကိစ္စတချို့ကိစ္စတွေမပြေလည်ဘူးလို့တော့ကျွန်မကြားတယ်ပေါ့နော်။ဒါပေမဲ့သူတို့ကတော့တရားဝင်မပြောဘူး။ဒါပေမဲ့ UPDJC ဒီမှာပါတဲ့လူကြီးတယောက်ရဲ့အပြောရတော့ ANC ဘက်ကနေတပိုင်းဆိုင်ရာအဖွဲ့တွေမရှိပေမဲ့သူတို့ကနင်းမြီကိုတောင်းတဲ့သဘောတွေရှိလာတယ်ရှိလာတဲ့အတွက်သူတို့အဲ့ဟာကိုညှိနှိုင်းတာအဆင်မပြေဖြစ်သွားတယ်လို့တော့ပြောပါတယ
်ဆိုတော့ဒီနေရာမှာပေါ့လေမြောက်ပိုင်းမဟာမိတ်တွေရှိတဲ့နင်းမြီတွေမှာတိုက်ပွဲဖြစ်နေတဲ့ကိစ္စတို့ဒီပင်လုံးကြီးလာကန်လာတက်ဖို့ကိစ္စဒါမှမဟုတ်ရင်ဒီ NCA လက်မှတ်ထိုးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဒီကနေ့ပွဲမှာဘာတွေပြောတာရှိပါလဲ
တက်ဖက်ကဟိုဒုတိယဗိုလ်ချုပ်ကြီးဒုတိယဗိုလ်ချုပ်ကြီးတင်မဝင်းရပြောသွားတာတော့ဒီမြောက်ပိုင်းအဖွဲ့တွေပြောသူမျိုးသူတို့ကအဲ့မှာစစ်အင်အားတိုးချဲ့ပြီးတော့ဟိုစစ်ချိန်မြင့်ပြီးတော့တက်မတော်ဘက်ကလှုပ်ဆောင်နေတာမဟုတ်ဘူးလို့တော့သူကတရားဝင်ညင်းသွားတယ်နောက်တစ်ခါကသူတို့ဘက်ကတင်ပြသွားတာတော့တက်ဖက်ကတတိကျကျပြောသွားတာတော့ဒီနေမြေတွေတက်မှတ်ထားရတဲ့အတန်းကျူးတော်လာတာဖြစ်တဲ့အတွက်သူတို့ကဒီလိုမျိုးတိုက်ပွဲတွေဆက်ဖြစ်နေရလို့သူတို့ကပြောရဲဒါပေမဲ့တက်မတော်ဘက်ကပြောလို့ဆိုတော့သူတို့သဘောတူထားတဲ့အတိုင်းငင်းငင်းကြီးကိုတော့ဆက်ပြီးတော့လှုပ်သွားမယ်ဒီလူတွေကိုလည်းငင်းငင်းကြီးပါဝင်လာအောင်လို့တော့သူတို့တက်နိုင်စီညှိသွားမယ်လို့တော့သူတို့ပြောသွားပါတယ
်ဟုတ်ကဲ့မမေကကြီး NCA လက်မှတ်ထိုးပွဲနဲ့ပတ်သက်တဲ့သတင်းပြည်စုံကိုထပ်ပြီးတော့ပေးပို့ပေးပါအောင်ခင်ဗျဟု
တ်ကဲ့ပါအခုဟုတ်
ဒီဗီဒီယိုမှာရောက်နေတဲ့ VOA သတင်းတော့မမေခဖြစ်ပါတယ်အခုလိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ထဲမှာပါတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့က NCA အပြည့်ရစာချုပ်လက်မှတ်ထိုးနိုင်ပြီဖြစ်ပေမဲ့ရခိုင်မျိုးသားကောင်စီ ANC ကတော့လက်မှတ်မထိုးနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ရခိုင် ANC ဟာ February 9ရက်နေ့ကတည်းကအစိုးရညီညွတ်ကော်မရှင်နဲ့ညှိနှိုင်းမှုအပြီးNCA မှာလက်မှတ်ထိုးဖို့ကြေညာထားပြီးကမှတက်မတော်ဘက်နဲ့ညှိနှိုင်းရမှာအဆင်မပြေခဲ့တဲ့အတွက် NCA ကိုလက်မှတ်မထိုးနိုင်သေးဘူးလို့ ANC ခေါင်းဆောင်တွေကပြောပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ
်ဟုတ်ကဲ့ပါရခိုင်မျိုးရကောင်စီ ANC အနေနဲ့ February 17ရက်နေ့မှာ NCA ပြည်ရစာချုပ်လက်မှတ်ရေးသွေးပွဲခန်းနာကိုတက်ရောက်မှာမဟုတ်တလို့လက်မှတ်ရေးသွေးပွဲအတွက်ကန့်သတ်ခံရတယ်လို့ရခိုင်မျိုးရကောင်စီတွင်းရင်မှုဦးသွန်းစော်ကပြောပါတယ်
ဒီကတော့ LDU ရေအားလုံးပါဝင်မှုမရှိတဲ့အခြေခံကြောင့်ဖြစ်သွားတယ်လို့ပြောရမှာဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ကဒီနေ့ပြုလုပ်တဲ့အစီအလက်မှတ်ရေးထိုးတဲ့အခမ်းအနားမှာကျွန်တော်တို့ပါဝင်ဖို့အတွက်အနေထားမဖြစ်တော့ဘူးဆိုတဲ့အခြေအနေကိုရောက်သွားပါတယ
်။ရခိုင်မျိုးရကောင်စီ ANC ဟာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ညှိနှိုင်းဆွေးနွေးပြီး ANC ပြည်ကြလက်မှတ်ရေးသွေးဖို့ပြီးခဲ့တဲ့ရက်သုံးကဆုံးဖြတ်ခဲ့တာပါ။ANC အနေနဲ့ဒီလ9ရက်နေ့ကတည်းကအစိုးရငင်းချမ်းရေးကော်မရှင်ဖွဲ့နဲ့ချိတ်ဆက်လုဆောင်ခဲ့ပေမဲ့လည်းတမတော်နဲ့ညှိနှိုင်းရမှာစိတ်မပြေခဲ့လို့ NCA လက်မှတ်မရေးထိုးတာဖြစ်ကြောင်းဦးသွန်းစော်ကဆက်ပြောပါတယ
်။ဒီကတည်းက9ရက်နေ့မှာကျွန်တော်တို့အစိုးရဘက်ကကန့်လန့်တယ်ဒါကတော့ကျွန်တော်တို့ ANC ရဲ့ capacity အနေနဲ့ကြိုးပမ်းတာဖြစ်တယ်။အဲဒီအချိန်မှာငင်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံမင်းကိုကျွန်တော်တို့ဒီ UNSC ကောင်စီကြီးဝေးကာလအတွင်းမှာပဲပြုတ်ပါတယ်။ဒီရက်နေ့တနေ့ကုန်ဒီမှာကျွန်တော်တို့ဆွေးနွေးပါတယ်ညှိနှိုင်းဖြေချပါတယ်။ဆိုရင်အဖြေချပြီးတော့မှပေါ့နော်ဒီရန်သူဒီပါအခြေအနေပါပဲကျွန်တော်တို့ ANC အနေနဲ့ဆိုလို့ရှိရင်အစိုးရဘက်ကအဖြေရှာပေးတဲ့သူတို့ရဲ့ဟို condition ကတော့ကျွန်တော်တို့လက်ခံနိုင်တဲ့နေရာရှိတယ်ဒါပေမဲ့အစိုးရကတက်ဖက်နဲ့ညှိတဲ့အချိန်မှာအဆင်မပြေဘူးဖြစ်တယ်အစိုးရနဲ့တက်နဲ့ပြည်တယ်မှုမရှိတာကတော့အစိုးရတည်းလုံးရဲ့သဘောထားပဲဖြစ်တယ်လို့ပဲကျွန်တော်တို့မှတ်ယူပါတယ်အဲဒီအခြေခံအောက်မှာနောက်ဆုံးကျွန်တော်တို့လိုက်ပါဖို့အတွက်အဆင်မပြေဘူးဖြစ်ပါတယ်
ရခိုင်မျိုးရကောင်စီ ANC ဟာမွန်ပြည်တပ်ပါတီနဲ့လာဟုဒီမိုကရက်တစ်စီယုံ LDU တို့ NCA လက်မှတ်ရေးသွေးဖို့ရက်နီးကလာမှ NCA ထိုးဖို့ဆုံးဖြတ်လာတာပါပြီးခဲ့တဲ့စနေနေ့နဲ့တနင်္ဂနွေနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNSC ကောင်စီစည်းဝေးမှာရခိုင်မျိုးရကောင်စီ ANC ကနေ NCA ပြည်ကြလက်မှတ်ရေးသွေးဖို့ဆုံးဖြတ်ခဲ့တယ်လို့ကရင်မျိုးရသုတ်သက်ရေးပါတီ KMPP ဗဟိုကော်မတီဝင်ဦးအောင်ဆန်းမြစ်ကပြောပါတယ
်မွန်နဲ့လာဟုကထိုးသွားတော့ကျွန်တော်တို့ KMPP နဲ့သူတို့ပဲကြံ့နေလေသူတို့ပြောရကတော့ကျွန်တော်တို့က bilateral ရှိတယ်ပေါ့ချိန်ကြီးကျွန်တော်တို့ကသူရနဲ့ညီနိုင်နိုင်တယ်သူတို့ကတော့ဘာမှမရှိဘူးပေါ့သူတို့ဆုံးဖြတ်တော့ပဲဆုံးဖြတ်ပြီးမှသူတို့ထွက်သွားကြတော့ပဲစီဝေးသမားနေ
KMPP အနေနဲ့ကတော့ NCA လက်မှတ်ရေးသွေးဖို့အစဉ်သက်မဖြစ်သေးဘူးလို့သူကဆိုပါတယ် NCA လက်မှတ်ရေးသွေးဆွေးနွေးရမှာတိုင်းရင်အရှိချင်းမရှိရှင်းနဲ့ဆက်လျင်းပြီးကန့်သတ်ချက်တွေကြောင့် ANC နဲ့လက်မှတ်ရေးသွေးဖို့ပြည့်ပြည့်ခဲ့တာပါရခိုင်မျိုးရကောင်စီ ANC ပေါ်မှာ ANC လက်မှတ်ရေးသွေးဖို့ကန့်သတ်ထားတဲ့ဖြစ်စဉ်ပေါ်ဦးထွန်းစော်ကအခုလို့ပြောပါတယ
်ကျွန်တော်တို့ဒါကိုလည်းညှိနှိုင်းဖို့ကြိုးစားပါတယ်ဒါပေမဲ့အချင်းမပြေပါဘူးအဓိကအကြောင်းတရားကတော့ဘာလဲဆိုတော့ကျွန်တော်တို့ခိုင်ဒီမှာချုပ်ပြမှုဖြစ်တယ်အဲဒါကြောင့်ကျွန်တော်တို့နောက်ထပ်လက်မှတ်ရေးသွေးတဲ့အခါမှာဒီကိုနောက်တစ်ခွေတူးလာလို့ရှိရင်တို့တွေကိုချုပ်ပြမှုဖြစ်မယ်ဆိုရယ်ဆိုရင်ရရှိတယ်အဲဒီတူးရင်မှုချေခံအောက်မှာဒီလိုဘက်ကပေါ့နော်ဒီဒီအခြေအနေကိုမြေကွေပြဖို့ကြိုးစားရလို့ကျွန်တော်တို့မြင်ပါတယ
်အစိုးရငင်းချမ်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စုအနေနဲ့ကတော့ဒီညှိနှိုင်းမှုအခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
သူလည်းပါဝင်ထိုးခြင်းနဲ့ဆိုပြီးတော့ညှိနှိုင်းနေတယ်လို့ကြားတယ်ဗျဘယ်လိုညှိနေတယ်ဆိုတော့ကျွန်တော်တို့မသိဘူး
Lama Yetuna Yetwe Piransu Ninja Commission, Chase Ninayama, TB and PC in the past Titi Gonsang, Tweso, Ninaibu, a Queen Lama Pedobe, UNSCS, so you chase Chicago, Nigon Chonaibu, a Chini Pedapo, Tandu Yugu Chigambi, Alon Lipa Naibu, Kenji Machido, a Chini to Jow, and see Lama Yidu Matabu, Yakai Mura Gonsigani, Malika, Jenya Chat, Topian, Savare. Tigane Maro, Mumjit Party, NMSP, Lahu Democrat, CEO, LDU, and CPS, Sacho, Lema, Jido Kabi, Shibare. Bigger as a Nene at the Ningle Niga, Ninu Rotainda Lumumia Federal Council, UNFC, Seaway Sumia Chaya, Lema Thuri Busy, Maturi Busy, Poisy Bongo, Nago, then Select Tachi Map, Shibare.
Tainchi side, VOE, the Dinau Nanguin, the Din Pibuja, Pakamia, and see Sajo, Lema Tojin, Matojin, Chini, Timbia, B. Kutukaro, Bengla Yau. Doka did you, Timbiawame. Don't you ekon see ma, digging if you lume, Yama ye sunu wema, Rohingya, Doka did in Nia yin, Jana ye, now so chinidigo, diga, swinubu shijo, Kuladamaga sanya, Yamata magiga, piovare, Kuladamaga doga de mia sanya, Mahamini, Philippo Grandine, Nanga ye sanya, Kuladamaga, let out, a twin mu joke, Feldman no ule, dibuema deo, swinubu, shinibare, my engineer, a piece of go, Timbiawa.
Digging in Yamakema. Kaba Timazo Luda Beto Capilari, Rohingya Petanago, Nema Soya Gangre, Tishini de Chinigo, Longjoye Gonsiga, Sanginirava. A cook, February last Satonia Inganima, and Yapi do Dizime, Longjoye Gonsi, Siwe Maro, Bingla Dishma, Shinide, Rohingya Doka de Quinate Niba, Nemanang and Baga, Sisipi, Lakame, Nauso Chinigo, a diga, Swinu Jabu Shibare, Diswinu Bema. Nema soya goes a lip, don't yam yosubu shija, Kulatamaka sanya, Nema damaji, how do swanga be we goop your way?
Adigaro, a yin general the Babi Topian Jetama Bare, Dime, the defending out day sound bare to the Janelekan Yikisa. Yaro, Diga Chimabo, Eleha, Nanang and Babi Bukisaro, Charlie Chimabo. Hero, the general Bagaro would look at it, Nabi the Dime, Generalo, Gomu, Lekan, Janelekan would do it, or send him to Navy. အဲ့နန်းနိုင်ငံဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းပဲကျွန်တော်တို့ကပြန်လက်ခံရေးစခန်းတစ်ခုလုပ်ထားတယ်။နောက်ပြီးတော့ယာယီနီယာခြားထားဖို့လုပ်ငန်းအနေနဲ့တစ်ခုကျွန်တော်ဟိုပြင်ဆင်ထားပြီးပြီ။အဓိကကတော့ကျွန်တော်တို့ပြန်လက်ခံဖို့ကျွန်တော်တို့ကစဉ်းစားဖြစ်နေတဲ့ဟာကိုလုပ်ငန်းတကယ်စဖို့ဆိုလို့ရှိရင်ဟိုဘက်ကနေပြီးတော့ပြန်လာမဲ့လူရဲ့ဆစ်ဆစ်ပြီးသားစည်းရင ံဖို့သူတို့ပြန်လာဖို့အစီအစဉ်ကျွန်တော်စာမှာပေါ့နော်အခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးကြောင့်ပေါ့ဗျာသူတို့ဆီကစီးရင်လည်းကျွန်တော်တို့ကိုဟိုပြန်ပို့မယ်စီးရင်လည်းမပေးနိုင်သေးတဲ့ခါကျတော့ကျွန်တော်ဒီလုပ်ငန်းစတင်လို့မရတာပဲ
ဟုတ်ကဲ့အခုဖြစ်နေတာကမြန်မာအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဝေဖန်ထောက်ပြနေတာတွေလည်းရှိပါတယ်ဒီပေါ်မှာတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင်
။ဒီကတော့အခုလောလောဆယ်ကျွန်တော်တို့ရဲ့ capacity နဲ့ပေါ့နော်ကျွန်တော်လုပ်နိုင်တဲ့အတိုင်းတန်ရတနည်းကိုလူ300လက်ခံဖို့ကျွန်တော်တို့ကလုပ်ထားတာ။အဲတော့ကျွန်တော်ပြန်လက်ခံတဲ့ဟိုစခန်းတစ်ခုမှာတစ်ခုကိုကျွန်တော်တို့က150ဆို300ပဲကျွန်တော်တည့်တည့်ကိုလက်ခံဖို့စစ်စစ်ရအောင်ပါ။အိုးသူတို့အဲတော့သူတို့လက်ခံဖို့300ပဲဆိုတဲ့ခါကျကျွန်တော်တနိုင်တမိုင်လောလောဆယ်ချိန်မှာတော့ကျွန်တော်တို့ရဲ့အခုပြင်ဆင်ထားတဲ့ရည်ရည်ကဘာမှမနိုင်ကြလည်းမရှိဘူးလေ။ကိုယ်ကစစ်စစ်ပြီးသားဟိုကျွန်တော်ကစစ်စစ်ပြီးတော့မှန်နေဆိုပြီးတော့ထပ်မစစ်စစ်ပြီးမှန်နေဆိုလို့ရှိရင်တော့ဟိုတို့အဲ့ဒီမှာရောက်လာတဲ့ခါကျတော့ကျွန်တော်တို့လက်ခံဖို့ပဲဆိုတော့လောလောဆယ်ကကျွန်တော်တို့ကကျွန်တော်တို့ရဲ့အတိုင်းအတာနဲ့ကကျွန်တော်ဥနိုင်တယ်သို့တော်လည်းပဲနောက်တနေ့မှာတကယ်လို့ဟလာလူရည်များလာမယ်လက်ခံရေးစခန်းတွေတိုးချဲ့လာမယ်ပြန်လာတဲ့လူတွေများလာမယ်ဆိုရင်တော့အဲ့ဒီချိန်ခါကျရင်တော့လိုအပ်သလိုကျွန်တော်တို့ကတော့အကူအညီတောင်းရင်ဟိုတောင်းရမှာပေါ့လေအဲ့ဒါရှိမှာပါ
ဒီကနေ့လုံခြုံရေးကောင်စီမှရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတင်ပြမယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကတော့ဒုက္ခသည်တွေနေရပ်ပြန်ပို့ရေးကိစ္စမှာမြမအစိုးရဘက်ကဖြေရှင်းပေးဖို့လိုအပ်နေတဲ့ပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဆောင်ရွက်ခြင်းမရှိသေးတဲ့အတွက်ဒုက္ခသည်တွေပြန်ပို့အချိန်စောလွန်နေသေးတယ်လို့ဇန်နဝါရီလကသတင်းတောက်တွေကပြောဆိုခဲ့တာပါ။အလားတူဖီလီပိုဂရန်ဒီနဲ့အတူအစီအခံတင်ပြမယ်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်Jeffrey Feldman ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးမှာပြန်လည်တည်မြဲရေးဆိုင်ရာအထောက်ကျိုးပန်းမှုတွေရှိဖို့လိုအပ်နေတဲ့အပြင်အတွေ့အကြုံများတဲ့ကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့မြန်မာအစိုးရပူးပေါင်းပြီးအကူအညီတွေလက်ခံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာတိုက်တွန်းထားတာပါ February 15ရက်ခိုင်ပြည်နယ်ကိုလုံခြုံရေးကောင်စီကိုယ်စားလှယ်တွေ
တွားရောက်ခွင့်ပြုဖို့တောင်းခံထားတာကိုမြန်မာအစိုးရကအခုချိန်ဟာတင့်တော်တဲ့အချိန်မဟုတ်သေးကြောင်းပြောဆိုပြီးညင်းဆိုခဲ့ကြောင်းလုံခြုံရေးကောင်စီရဲ့ February လအတွက်အလှည့်ကျဥက္ကဋ္ဌကူဝိတ်နိုင်ငံတပ်အမတ်ကြီးမန်ဆိုး LOW ကသတင်းထုတ်တွေကိုပြောခဲ့ပါတယ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်တဲ့ဗြိတိန်ပြင်သစ်အမေရိကန်ပြည်ထောင်စုနဲ့အခြား၅နိုင်ငံဖြစ်တဲ့ဆွီဒင်ပိုလန်နယ်သာလန်ကာဇက်စတန်နဲ့အီကွေတိုရီယယ်ဂီနီတို့ကရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးဖို့ဖေဖော်ဝါရီလ9ရက်နေ့ကလုံခြုံရေးကောင်စီကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်
ဒါကရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတဲပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်ရနိုင်မဲ့နီလန်ရောဖြစ်နိုင်ပါသလား။လာမယ့်အင်ကာနေညာပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတရရှိနေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambies@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမယ်တရရှိနေကိုကျူးဇူးပါတယ်ခင်ဗျာ။
ကြခင်ညာ9နိုင်ခွဲမှာဆွေးနွေးကြမဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုထုတ်လင်းနေတဲ့ VOA ရဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နိုင်ကနေ9နိုင်ခွဲထိ Asia 77 Jodu မှာထုတ်လွှင့်သွားမှာပို့စောင့်မျှော်နားဆင်နေပါတယ်ခင်ဗျာမကြခင်ညာ9နိုင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့အတူတိုင်းရိုက်လေလိုင်းအစီအစဉ်တွေကိုနားဆင်ရမှာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်သိင်္ဂီထက်ကပြောပြမှာဖြစ်ပါတယ
်။ African မျိုးသား Congress Party ANC ခေါင်းဆောင်တွေကဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာသတင်းစာရှင်းလင်းပွဲတစ်ရက်ကျင်းပခဲ့ပြီးပြဿနာပေါင်းစုံတက်နေတဲ့သမရဂျက်ကော့ဇူမာကိုတောင်အာဖရိကနိုင်ငံရဲ့ခေါင်းဆောင်အဖြစ်ကနေဖယ်ရှားမဲ့အကြောင်းကြေညာခဲ့ပါတယ်။ ANC Party ရဲ့အမှုဆောင်ကော်မတီကမြို့တော်ပရီတိုရီးယားမှာ73နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မိုးမလင်းခင်မှာပဲသမရဇူမာကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တာလို့သတင်းဌာနတွေကဖော်ပြပါတယ်။မြို့တော်ပရီတိုရီးယားမှာဆွေးနွေးပွဲရှိကြီးလုပ်နေချိန်မှာပဲမနေ့တနင်္လာနေ့ညပိုင်းမှာတော့ ANC Party ဥက္ကဋ္ဌနဲ့သမရဇူမာတို့တည်ထောင်တွေ့ဆုံခဲ့ပြီးနောက်ဆုံးဖြတ်ခဲ့ပုံရတယ်လို့လည်းဖော်ပြနေကြပါတယ်။အမေရိကန်ထက်လွတ်တော်မှာလွှဲမှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်ကြေကြေပြန့်ပြန့်ဆက်ပြီးတော့ဆွေးနွေးကြဖို့မနေ့တနင်္လာနေ့နှောင်းပိုင်းမှာအားလုံးညီပါတို့ကမဲခွဲအတည်ပြုခဲ့ကြပါတယ်။နောက်ဆုံးမူကြအဖြစ်လွှတ်တော်မှတ်တည်ရဲ့မျှော်လင့်ချက်တွေမှာတော့ပါတီကြီးနှစ်ရဲ့အကြာမှာအကြီးအကျယ်သဘောထားကွဲပြားနေတာဖြစ်ပါတယ်။ Israel စစ်သားတွေကိုပားရိုက်ခဲ့တဲ့ Palestine မိန်းကလေးကိုဒီကနေ့စစ်ခုံရုံးတင်စစ်ဆေးခဲ့ပါတယ်။ Israel စစ်သားနှစ်ဦးကိုပားရိုက်လက်သီးနဲ့ထိုးခဲ့တဲ့ပါလက်စတိုင်းသူအာဟက်တာမီမီဂျေရုဆလင်အနောက်ဘက်ကစစ်ခုံရုံးကိုအလာမှာသတင်းမီဒီယာသမားတွေစုပြုံရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကသူမရဲ့အနောက်ဘက်ကအိမ်အပြင်ဘက်မှာစစ်သားတွေနဲ့ရုံရင်းဆန်ကပ်ဖြစ်ခဲ့တဲ့ဗီဒီယိုကိုထွက်လာပြီးနောက်ပိုင်းရက်တွေမှာပဲသူမအဖမ်းခံခဲ့ရတာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
။